စစ်တပ်အာဏာသိမ်းပြီးသုံးလကျော်ကြာရတဲ့အထိစန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနှင်းနှင်းနေပေမဲ့လည်းဆီယန်နာရှင်ဒေါ်လင်းလှူရှားမှုတွေရမသွားပါဘူး။စန္ဒပြတော်တွေအပေါ်ဂျပန်နှင်းနှင်းနာကြောင့်လှူရှားမှုကြီးကြီးမားမားမရှိတော့ပေမဲ့တရားတပြတ်လှူရှားမှုတွေနဲ့အခွင့်အာဏာရင်တာတယ်လို့စန္ဒပြလှူရှားတာတွေရှိနေသေးပါ။လက်တလုံးမှာစစ်ကောင်စီကစာတင်ကြောင်းတွေပြန်ဖွင့်ဖို့ပြင်ဆင်န
ုနယ်တွေမှာလူငယ်တွေဥဆောင်တဲ့လျှက်တပြက်သပိတ်တွေလှုပ်ရှားခဲ့ကြပါတယ်။စရုပ်ချုပ်ရေးကောင်စီတက်တွေရောက်မလာခင်မှာအ мян ဆုံးလူစုခွဲနိုင်ခဲ့ကြတဲ့ဒီဆန္ဒပြသပိတ်တွေကိုတော့ဒီလအစောပိုင်းကနေစလို့လမ်းမတွေပေါ်မှာနေ့စဉ်ပြန်ပြီးတော့လှုပ်လာကြတာပါ။တင်ငန်းညွန့်မြို့နယ်၊လှိုင်သာယာမြို့နယ်၊ဗဟန်းမြို့နယ်နဲ့မင်္ဂလာရုံမြို့နယ်ဘက်မှာလည်းစစ်ကြုံပညာရေးအလို့မရှိစစ်ကောင်စီကဖွင့်မဲ့ကြောင်းမတက်ပဲကြောင်းထွက်ကြဖို့ဆိုတဲ့စာသားတွေကိုကြောင်းနေရံတွေမှာရေးသားပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရန်ကုန်မှာလျှက်တပြက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေသလိုဒီကနေ့မှလည်း NUG အစိုးရကပြည်သူ့ကာကွယ်ရေးတပ်မတော်ဖွဲ့စည်းကြောင်းကြေညာလိုက်တာကိုထောက်ခံကြောင်းဆန္ဒပြလှုပ်ရှားမှုတွေရှိခဲ့တယ်လို့ရန်ကုန်အင်ဂျင်နီယာတပိတ်စစ်ကြောင်းမှပါဝင်သူတဦးကပြောပြပါတယ်
။ညာရင်းနဲ့ပတ်သက်တာရန်ကုန်လည်းမဟုတ်ဘူးပြ။ကျောင်းပေါင်းစုံတိုင်းကပြကြတယ်။အနေမှာရှိရတဲ့ဘိုင်းတုံပြကြတာကဒီစစ်ကြုံပညာရေးလက်မခံကြလို့ပေါ့ဟုတ်။ရန်ကုန်ကပျောက်ကြားတပိတ်ကဒီနေ့ဆိုလို့ရှိရင်300လောက်ထွက်တယ်ပေါ့နော
်ပျောက်ကြားနီးနဲ့တပိတ်စစ်ကြောင်းတွေဆန္ဒပြနေကြတာကိုစစ်အုပ်ချုပ်ရေးကောင်စီရဲ့လက်နက်ကိုင်တပ်တွေဘက်ကလိုက်လံရှာဖွေဖမ်းဆီးတာလူနည်းနည်းစုတာကိုတွေ့တာနဲ့ဖမ်းတာမျိုးတွေဖြစ်နေတာကြောင့်လက်ရှိမှာတော့ရန်ကုန်မှာဆန္ဒပြစစ်ကြောင်းတွေအားနည်းနေတယ်လို့ရန်ကုန်ဆန္ဒပြဘွဲမှာပါဝင်သူတဦးကလည်းပြောပြပါတယ
်တပိတ်ခင်ရကြီးလို့တဲ့သဘောတဘာဝဟောလူနည်းနည်းနားလေတော့ပုံရတယ်ဒီမှာလူနည်းနည်းစုနေဆိုရင်ဆန္ဒပြဖို့ရောက်လာပြီဆိုတော့မမေ့ရဆိုကျွန်တော်တို့ဒီလည်းတောင်းတနေရမှာဆက်လိုက်တယ်ပေါ့နော်ဆက်တယ်တော့တပိတ်မစတင်မှာပဲသူကဒါကိုစူးမှန်းပြီးတော့အလုံးကြောက်လာတယ်ပေါ့ကြောက်လာတယ်ဟာဟိုဒါဒလန်ကြောက်ဖြစ်နေတယ်လို့ maybe CCTV ကြောက်လာချိန်တော့ဖြစ်နေတယ်ကျွန်တော်တို့ဒီကစားတပိတ်အင်အားစုကြီးကအဲတရားဘယ်လိုတက်ရုပ်ကိုဟာနေကျွန်တော်တို့ကြိုးစားနေကြတာပါဟုတ်
ကချင်ပြည်နယ်မြကြီးနားဘက်မှာတော့ဒီကနေ့မနက်၈နာရီဝန်းကျင်လောက်ကစိုင်းကဲတပိတ်ပြုတ်လုပြီးတော့မြို့ရင်းလှည့်လည်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပြီးတော့လူစုခွဲနေတဲ့အချိန်မနက်၁၀နာရီခွဲဝန်းကျင်လောက်မှာတော့စစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့တွေကအိမ်စည်းကားတွေနဲ့ဆန္ဒပြတဲ့သူတွေကိုလိုက်တိုက်ပြီးတော့လူငယ်အမျိုးသမီး၄ဦးကိုဖမ်းဆီးသွားတယ်လို့တပိတ်စစ်ကြောင်းမှပါဝင်သူတဦးက VOA ကိုပြောပြပါတယ်
။ဒီနေ့ကျွန်တော်စိုင်းကဲတပိတ်လုပ်တာမနက်၈နာရီခွဲလောက်မှာထွက်ပြီးတော့မှ၁၀နာရီထွက်ခါနေလောက်လူစုခွဲတဲ့အချိန်မှာကျွန်တော်တို့လူစီကနဲ့အရက်ကပေါ့နော်အဲတုံးပြီးတော့ရဲကြီးကအနောက်ကနေမှတကွန်အပြင်းထန်တဲ့ဇိုက်တိုက်တာပေါ့နော်အနည်းငယ်အဲမှာ main key လေးရောက်တင်ရစင်ရမှာရှင်တဲ့သူတွေရောနောက်ခံဖမ်းသွားရပေါ့နော်ခုကမေးဆက်ဆွဲပြီးတော့သူတွေပစ်ခတ်တာရောရှိဘူ
းမူဆယ်မျိုးမှာဒီကနေ့မနက်ပိုင်းမှာလဲဆရာနာရှင်စန့်ကျင်ရေးတိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းကိုလူတရာဝင်းကျင်လောက်ခြိတက်ဆန္ဒပြခဲ့ကြပါတယ်အုပ်ချုပ်သူတွေတရားမဲ့ရင်ဆန့်ကျင်ရမှာငါတို့ဝစ်တရားဆိုတဲ့စောင်းပုံးနဲ့ချီတက်ပြီးတရုတ်အလံကိုမိရှုဆန္ဒပြခဲ့ကြတယ်လို့တပိတ်စစ်ကြောင်းမှာပါဝင်တဲ့ Generation Z လူငယ်တဦးကပြောပြပါဗျ
။လူငယ်တရားဝင်ကျင်အောင်နဲ့ကျွန်တော်ထွက်လိုက်တဲ့ခင်ဗျ။တရားဝင်ကျင်အောင်ထွက်ပြီးတော့ကျွန်တော်တို့ဟာနိုင်စင်သွားတယ်ပြီးရင်ကျွန်တော်ပြည်သူစေအောင်ရှိအောင်သွားတယ်ခင်ဗျ။ပြီးရင်ကျွန်တော်တို့တရုတ်အလံတရုတ်ကိုဆန့်ကျင်တဲ့အနေနဲ့တရုတ်အလံမိရှုလိုက်တယ်ခင်ဗျ။နိုင်စင်ရှိမှာ
။အလားတူရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာလည်းမိုးရီတဲထန်စွာရွာသွန်းနေတဲ့ကြားကလူလူကထီးတွေကမိုးကအင်ကြီးတွေဝစ်ဆင်ပြီးတော့အင်အားထောင်တဲ့ခြေခြေတက်ဆန္ဒပြခဲ့ကြပါတယ်။နမ်ခမ်းမြို့ကပြည်သူလူထုနောက်ဆရာဆရာမမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတပိတ်စစ်ကြောင်းတွေပူးပေါင်းပြီးတော့စေုပ်ချုပ်ရေးလက်အောက်ခံပညာရေးကိုအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြတယ်လို့တပိတ်ကောင်းဆောင်တူက VOA ကိုပြောပြပါတယ်။နေ့စဉ်မပြတ်အခုလိုကလမ်းမာရီပေါ်ထွက်ဆန္ဒပြနေကြတဲ့မန္တလေးမြို့ရဲ့တပိတ်စစ်ကြောင်းတွေဟာဒီကနေ့မနက်ပိုင်းကနေစလို့စစ်ကြုံပညာရေးအလို့မရှိကြောင်း CDM ပညာရေးဝန်ထမ်းတွေဥဆောင်ပြီးတော့စုပေါင်းတပိတ်နဲ့ဆန္ဒပြကြပါတယ်။မိုးကုတ်၊လာရှိုး၊မိုးကောင်း၊စကိုင်း၊ကြိုက်ထုံနဲ့မော်လမြိုင်မြို့တွေမှာစစ်ကြုံပညာရေးအလို့မရှိကြောင်းလူမဲ့တပိတ်၊ဆေးနေတပိတ်တွေနဲ့ပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဖာကန်၊ကလေး၊မုံရွာ၊တဝဲ၊လောင်းလုံတို့မှာလည်းလူရာနဲ့ချီပြီးဆန္ဒပြကြသလိုမကွေးမြို့နီးကကြေးရွာတွေစုပေါင်းပြီးလဲဆရာနာရှင်အလိုမရှိကြောင်းဆန္ဒပြကြပါတယ်။ဒါပြင်ကြိုက်ထူဟင်္ဒရာပကံညာဦးနဲ့လပ်ပေါင်းဒေသတွေမှာလဲပျောက်ကြားတပိတ်လူမဲ့တပိတ်အာယုံဦးတပိတ်တွေဆင်နွှဲပြီးတော့ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကိုနေ့စဉ်မပြတ်ဆောင်ရွက်နေကြပါတယ်ရှင်။